ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဥရောပသမ္မဂကိုယ်စားလှယ်အဖွဲ့ဟာတနင်္လာနေ့ကရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်ခွဲခြားပြီးဆက်လက်ပံ့ပိုးကူညီမဲ့အကြောင်းပြောကြားခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အရှေ့ site UNB သတင်းဌာနကပြောပါတယ်။ဥရောပသမ္မဂနိုင်ငံကြားရေးရာဝန်ဆောင်မှုဌာနကအာရှနဲ့ပစိဖိတ်ဒေသဆိုင်ရာဒုတိယဦးဆောင်ညွှန်ကြားမှုပေါအိုလာပမ်ပလိုနီကရိုဟင်ဂျာဒုက္ခသည်စခန်းကိုမနေ့ကတွားရောက်ခဲ့ပြီးအမျိုးသမီးဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောခဲ့တယ်လို့ကြောင်းတွေစနေခါဌာနတွေနဲ့ရိုဟင်ဂျာယဉ်ကျေးမှုဌာနတို့နဲ့လည်းအမြင့်ဖလှယ်ခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာ EU သံမတ်ကြီး Charles White ကပြောပါတယ်။ Miss Paola Pamploni ဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အလုပ်သမားရေးရာကဏ္ဍမှာတိုးတက်မှုရှိအောင်ပေါင်းဝင်ပတ်သက်နေကြသူတွေဆွေးနွေးဖို့အတွက်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတနင်္ဂနွေနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဟာဥရောပဈေးကွက်မှာ GSP Plus အဆင့်ရရှိဖို့လျှောက်ထားပြီးကွန်ရှင်ကလျှောက်ထားချက်ကိုစဉ်းစားတဲ့အခါဘင်္ဂလားဒေ့ရှ်ရဲ့အလုပ်သမားဥပဒေတွေဟာနိုင်ငံတကာစံနှုန်းတွေနဲ့ကိုက်ညီဖို့အဓိကကျတဲ့အကြောင်း EU သမ္မတကြီးကပြောပါတယ်။